ရှေ့တောင်အာရှဒေသတွေမှာဇီကာယောဂါပိုးကူးစက်တာတွေမြင့်တက်လာနေတာကြောင့်မြန်မာနိုင်ငံထဲမှာယောဂါကာကွယ်ထိန်းချုပ်နိုင်မှုအတွက်မဟာဗျူဟာကျတဲ့စီမံကိန်းတွေကိုပြင်ဆင်လှုပ်ဆောင်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။စင်ကာပူနဲ့ထိုင်းနိုင်ငံတွေကယောဂါကူးစက်ခံရသူတွေထဲမှာမြန်မာနိုင်ငံသားတဦးစီပါဝင်နေပေမဲ့လို့မြန်မာနိုင်ငံထဲမှာတော့ဇီကာဗိုင်းရပ်စ်ပိုးကူးစက်တာတော့အခုချိန်အထိမရှိသေးဘူးလို့ပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရနိုင်ကပြောပြပေးပါမယ်ရှင်။
ရှေ့တောင်အာရှဒေသတွင်းနိုင်ငံတွေအတော်များများမှာဇီကာယောဂါဗိုင်းရပ်စ်ပိုးကူးစက်တာတွေမြင့်တက်လာနေပြီးစင်ကာပူနဲ့ထိုင်းနိုင်ငံတွေကယောဂါပိုးကူးစက်ခံရသူတွေထဲမှာမြန်မာနိုင်ငံသားတဦးစီပါဝင်နေပါတယ်။အခုလိုဒေသတွင်းမှာဇီကာယောဂါပိုးကူးစက်ခံရသူတွေတိုးလာနေပြီးမြန်မာနိုင်ငံတွင်းမှာတော့ယောဂါကူးစက်တာတွေအခုချိန်ထိမရှိသေးဘူးလို့မြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကူးစက်ယောဂါဌာနရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်တာညံဝင်းမြင့်ကပြောပါတယ်။
ခုချိန်ကြီးတော့ကျွန်တော်တို့ကမတွေ့သေးပါဘူးခင်ဗျာ။ထိုင်းမှာတော့မြန်မာနိုင်ငံသားတစ်ယောက်ပေါ့နော်ဒီကူးဆက်ခံရတယ်လို့ကျွန်တော်တို့ထိုင်းနေကျမဝန်ကြီးဌာနသတင်းတင်ရရှိတယ်ပေါ့နော်။နောက်ကြလို့ရှိရင်တော့စင်ကာပူမှာတယောက်ပေါ့
။စင်ကာပူနိုင်ငံမှာတော့ကိုွန်တောင်မိခင်ရှေဦးပါဝင်ယောဂါကူးဆက်ခံသူ329ဦးရှိပြီးတော့ထိုင်းနိုင်ငံမှာတော့နောက်ထပ်ဇီကာဗိုင်းရပ်စ်ပိုးကူးဆက်ခံသူ22ဦးပါဝင်တရားကျော်ရှိပြီလို့သိရပါတယ်။ဒေသတွင်းကအိန္ဒိယနိုင်ငံတွေမှာအခုလိုယောဂါပိုးကူးဆက်တာတွေရှိလာတာကြောင့်မြန်မာနိုင်ငံကိုယောဂါကူးစက်လာနိုင်ခြင်းဘယ်လောက်ထိစိုးရိမ်စရာရှိသလဲဆိုတဲ့အပေါ်မှာဒေါက်တာညဝင်းမြင့်ကတော့အခုလိုပြောပါတယ
်ကျွန်တော်နိုင်ငံအနေနဲ့ဆိုလို့ရှင်လဲဒါဟိုပေါ့နော်အပူပိုင်းဒေသမှာပါတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မို့ AD ချင်းကတော့ကျွန်တော်တို့စီမံကရှိနေတာပေါ့နော်ရှိနေတာဆိုတဲ့အတွက်ကြောင့်မို့ကူးစက်လာနိုင်ခြင်းရှိသလားဆိုလို့ရှင်တော့ကျွန်တော်တို့ဒီ epidemiologically or scientifically ပြောမယ်ဆိုဥပမာဆရာဆိုယောဂါရှိတဲ့လူကတယောက်ပါဝင်လာတယ်အဲ့ဒါကိုဒီမှာရှိနေတဲ့ AD ချင်းကကြိုက်မယ်ဒါမှမဟုတ်လို့ရှင်လဲဒီ AD chain ကဒီလေကြောင်းအပဲဖြစ်ဖြစ်အကုန်လုံးအပဲဖြစ်ဝင်လာမယ်ပေါ့နော်ရောဂါပိုးရှိတဲ့ချင်ဝင်လာဆိုလို့ရှိရင်မြန်မာနိုင်ငံအနေနဲ့လည်းရောဂါပိုးဝင်ရောက်လာနိုင်ခြေကတော့ရှိပါတယ်ခင
်ဗျာ။ကျမရဲ့ဝန်ကြီးဌာနအနေနဲ့နိုင်ငံသားရဲ့ဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဒေသတွင်းနိုင်ငံတွေကမြန်မာတန်ရုံတာဝန်ရှိသူတွေအပါအဝင်သက်ဆိုင်ရာနိုင်ငံရဲ့ကျန်းမာရေးတာဝန်ခံတွေနဲ့ပူးပေါင်းဆောင်ရွက်တာတွေရှိသလိုပြည်တွင်းမှာဆိုရင်လည်းတိုင်းဒေသကြီးအစိုးရတာဝန်ရှိသူတွေနဲ့ယောဂါကာကွယ်ထိန်းချုပ်နိုင်ဖို့အတွက်လက်ရဲလှုပ်ဆောင်တာတွေရှိတယ်လို့ဒေါက်တာညံဝင်းမြင့်ကပြောပါတယ်
ကျွန်တော်တို့ရဲ့ပေါ့နော်ဒီ strategy မဟာဗျူဟာ plan မှာဆိုလို့ရှိရင်တော့ဥပမာဆရာတို့လုံးဝမဖြစ်သေးတဲ့အခုလိုလုံးဝမဖြစ်သေးတဲ့ပိုးတွေးမတွေးရှိသေးတဲ့အချိန်ဆိုလို့ရှိရင်ပါလိလုံးမယ်ပေါ့နော်ဥပမာဆရာတို့ယောဂဘူးစတင်တွေ့ရှိပြီပေါ့ယောဂဘူးစတင်တွေ့ရှိပြီဒါမှမဟုတ်လည်းယောဂဘူးဥပမာဆရာပါဆိုကျွန်တော်တို့ဒီဥပမာ၄-၅ရောက်ပေါ့နော်တစ်ပြိုင်တည်းတွေ့ပြီဆိုလို့ရှိရင်ဘယ်လိုလုပ်မလဲပေါ့အဲ့ဒီခါလေးတို့ကျွန်တော်တို့ send like ပေါ့နော်ဘယ်လိုဆောင်ရွက်မယ်ဆိုတာတော့စီမံချက်ရေးဆွဲထားတာရှိပါတယ် share နိုင်နေတဲ့အတွက်ဆိုလို့ရှိရင်တော့ကျွန်တော်တို့ကပေါ့နော်ဒီဟိုအဓိကဒီ fogging machine ပေါ့ fogging ဒီ CC ချင်းလေးမဟုတ်တယ်ပေါ့နော် fogging machine ကိုလည်းကျွန်တော်တို့ဒီကျမဝန်ကြီးဌာနရမုံဝင်းနဲ့ထမောင်းဝယ်ယူဖို့ပေါ့နော်ထမောင်းဝယ်ယူဖို့ကျွန်တော်လုပ်ထားတာရှိတယ်အပိတ်ပေါ့အပိတ်ရှိခဲ့တဲ့ဟာဆိုလို့ရှိရင်လည်းကျွန်တော်တို့အပိတ်ရှိခတ်ဖို့အတွက်ကိုကျွန်တော်တို့ပေါ့နော်ဒီအပိတ်ဝယ်ထားတာပေါ့နော်ဒီအပိတ်ရှိကိုကျွန်တော်ပြည်နယ်တိုင်းနေအားလုံးမှာကျွန်တော်တို့ဒီ campaign တွေနဲ့လုပ်ဖို့အတွက်ပေါ့နော်အဲ့ဒါလေးတော့ကျွန်တော်စီစဉ်ထားတာရှိပါတယ်စီကာကကျွန်တော်တို့ကဒီအပိတ်ရန်ဝင်ထွက်ကြည်ရနေပြီးတော့ဝင်ကူးဆက်လာနိုင်တာရှိတယ်ပေါ့နော်အဲ့ကြတော့ဒီကြောင်းလိုက်နေတဲ့ဆင်ပေါ့နော်ချင်းလေးမပါလာအောင်လို့ရောင်းပီးဆိုင်လေးစိမ့်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီ in person နေနေရပေါ့နော်ကျွန်တော်တို့ဒီအခု case meeting လေးကျွန်တော်တို့လုပ်ခဲ့တယ်ပေါ့နောက်တစ်ခါရောင်းလေးစိမ့်ပတ်ဝန်းကျင်ပေါ့နော်ဆရာဒီအော်လေဒီပေါင်းကျင်းမှာဆိုလို့ရှိရင်ကျွန်တော် AD ပေါ့ဒီစီကာယောဂတဲ့တင်နိုင် AD ချင်းမရှိဖို့အတွက်ကိုကျွန်တော်တို့ဒီဌာနဆိုင်ရာချင်းချင်းပူးပေါင်းဆောင်ရွက်ဖို့အတွက်ပေါ့လေကြောင်းလိုက်နေလည်းပူးပေါင်းဆောင်ရွက်ဖို့အဲ့ဒါလေးညှိနှိုင်းကြတာကျွန်တော်တို့ရှိပါတယ်ခင်ဗျာ
ဇီကာယောဂါကာကွယ်ရေးအတွက်မီဒီယာတွေကနေတဆင့်အသိပညာပေးတာတွေလှုပ်ဆောင်နေသလိုကူးစက်ယောဂါဌာနရဲ့ Facebook စာမျက်နှာတစ်ခုဖွင့်ပြီးတော့လဲယောဂါပိုးနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုထုတ်ပြန်ပေးနေတယ်လို့သူကပြောပါတယ်။ဒါပြင်ကျန်းမာရေးနဲ့ပတ်သက်တဲ့တာဝန်ရှိသူတွေအနေနဲ့လဲယောဂါလက္ခဏာဖြစ်နေတယ်လို့တန်ကြာရှိတဲ့သူတွေကိုတွေ့ရင်အကြောင်းကြားဖို့ပြောထားတယ်ဆိုပြီးတော့ဒေါက်တာညံဝင်းမြင့်ကပြောပါတယ်ခင်ဗျာ။